ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တဲ့ရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါလေရှင်တောဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါရှင်
ညိုလင်းချင်းတန်တော်တာရှင်များရှင်အံပွဲစီပင်များနဲ့ကုသချင်းအစည်းအဝေးမှာဆင်းဆွန့်ထက်တဲ့တဘာဝစီပင်စီပင်များနဲ့ကုသနိုင်တဲ့နည်းလမ်းများကိုတင်ပြပေးသွားမှာဖြစ်ပါတယ်ရှင်ဒီနေ့မှာတော့ထောဘတ်သီးရဲ့ဆေးဘက်ဝင်ပုံအကြောင်းကိုဖော်ပြပေးသွားမှာဖြစ်ပါတယ်တော်တာရှင်များရှင်ထောဘတ်ပင်ရဲ့အသောဝင်တဲ့အစိပ်ပိုင်းတွေကတော့အရွက်အစိနဲ့အသီးတို့ပဲဖြစ်ပါတယ်ထောဘတ်သီးထဲမှာဆိုဒီယမ်ပိုတက်ဆီယမ်ကယ်ဆီယမ်နဲ့မက်ဂနီဆီယမ်တို့ပါဝင်ပါတယ်သောတာရှင်များရှင်ထောဘတ်သီးရဲ့ဆေးစွမ်းထက်ပုံကတော့ထောဘတ်သီးကိုတရုတ်နန်းနန်းစားရုံးနဲ့ရောတုပ်စားရင်ဝမ်ပိုက်ဥရုနဲ့ပတ်သက်တဲ့ရောဂါတွေကိုသက်သာပြောက်ကင်းစေပါတယ်ထောဘတ်သီးအရွက်20ဂရမ်ကိုရေ1လီတာနဲ့ရောထားတဲ့စင်ရည်ကိုတောက်ပေးရင်အေးမိတာနဲ့အဆုတ်ပြုံရောင်ရမ်းတဲ့ယောဂါတွေကိုတက်တာပြောက်ကင်းစေပါတယ်။ထောဘတ်သီးအရွက်ကိုအပူပေးပြီးနှစ်ဖူးမှာပုတ်ပေးရင်ခေါင်းကိုက်နာကိုတက်တာစေပါတယ်။ထောဘတ်သီးအရွက်ကသွေးထဲမှာတခြားဓာတ်နေတာကိုထိန်းချုပ်ပြီးကော်လက်စထရောကိုလျှော့ချပေးပါတယ်။ထောဘတ်သီးအစေကရရှိတဲ့အရေကစိတ်ဖိစီးမှုကိုလျော့ပါစေပြီးနှလုံးအားကိုတိုးပွားစေနိုင်တဲ့တတ္တိရှိပါတယ်။စင်ညုံပေါ်စပုံကစင်းထားတဲ့ထောပတ်ရွယ်နှဆုံးစာကိုရေတစ်ခွက်နဲ့ရောပြီး9မိနစ်ကြိုးရင်ထောပတ်ရွယ်ပြုတ်ရည်ကိုရရှိပါတယ်။သွားကြိုက်တဲ့ဝေဒနာကိုခံစားရတဲ့သူတွေအနေနဲ့ထောပတ်ရွယ်ပြုတ်ရည်တဲ့အဝိစစိန်ပြီးသွားအခေါင်းပေါက်ထဲညှစ်ထည့်ပေးရမှာဖြစ်ပါတယ်။သွားကြိုက်တာကိုဒီလိုပြုတ်လုပေးမယ်ဆိုရင်သွားကြိုက်တာကိုတတပြောက်ကင်းစေပါတယ်။ထောပတ်ဒီအသားနဲ့အသားရည်ကိုလိမ့်ပေးရင်အသားရည်ခန်းချမှုကိုကာကွယ်ပေးပြီးအသားရည်ကိုချောမွေလှပစေပါတယ်။သတိပြုရမယ့်အရာတစ်ခုကထောပတ်ရွယ်ပြုတ်ရည်ဟာကလေးတွေနဲ့မတင်လျော်ပါဘူးရှင်။တောတာရှင်တို့အနေနဲ့ဖော်ပြပေးခဲ့တဲ့စီးနီးလေးများကိုအသုံးပြုခြင်းဖြင့်ယောဂဗျာပေါင်းမှကင်းဝေးကြပါစေ။တောတာရှင်များအားလုံးကျန်းမာသူကအပြားပြားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
Now shall dream inside your name, Buddha မြတ်တထဆောင်ရင်းနေနောက်ဆက်တွေ့ရင်ဆိုင်ရမယ်နောက်ဆုံးပင်ကိုတော်လက်ကိုကိုင်ဆွဲဝေရသည်ကောင်းဖြင့်ဝေမျော်လေခြင်းလေးများဖြင့်ဝေမေခင်ပြအတွက်တော့ခံမေမူတော်မြတ်အတွက်ထံဆောင်ရင်းနေနောက်ရှက်တွေရင်ဆိုင်ရမေမူတော်မြတ်အတွက်ထံဆောင်ရင်းနေနောက်ရှက်တွေရင်ဆိုင်ရမေနောက်ဆုံးပင်ကိုတော်လက်ကိုကိုင်ဆွဲ
နာရောကိုတိတ်ခါရောရဓမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့။
ကျွန်တော်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှေ့ဆောင်နှုတ်ခွန်းစတင်ပါတယ်။ဒီနေ့ပေးသွားခြင်းတဲ့သတင်းစကားကတော့ဘုရားသခင်ရွေးချယ်ခဲ့တဲ့သူများဘုရားသခင်ရွေးချယ်ခဲ့တဲ့သူများဆိုတဲ့သတင်းစကားကိုပေးသွားมาဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ကတော့ကျယ်များတစ်ဖက်ကနေမှဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုကျွန်တော်တို့တွေကကြားနိုင်နေဖို့ရအတွက်ဘုရားသခင်ကြံစီခဲ့တဲ့အကြံစီတော်တွေကိုကျွန်တော်တို့လေ့လာခဲ့ပြီးဖြစ်ပါပြီ။ဒီနေ့ကတော့ဘုရားသခင်ကဒီသတင်းစကားသူပေးတဲ့သတင်းစကားတွေဘုရားဒီကလာတဲ့သတင်းကောင်းကိုပြောနိုင်ဖို့ရန်အတွက်ဝင်ငှနိုင်သက်သက်ခံနိုင်ဖို့ရန်အတွက်ဘုရားသခင်ဒီကနေမှာကျွန်တော်တို့ကိုဘယ်လိုနည်းအားဖြင့်သူ့ရဲ့လူသားတွေဒီမှာသတင်းကောင်းပေးနေတယ်လဲဆိုတာကိုကြားနာမှာဖြစ်ပါတယ်။ဒါကြောင့်ဘုရားသခင်ရွေးချယ်ခဲ့တဲ့သူများထံကနေမှာကျွန်တော်တို့သတင်းကောင်းကိုဆက်လက်ပြီးတော့ကြားနေရတာဖြစ်ပါတယ်။ဘုရားသခင်ကလူသားတွေအတွက်မိမိရဲ့မေတ္တာနဲ့အကြံစီတော်ကိုပေါ်ပြဖို့ရန်အတွက်သူအားကိုယုံကြည်ရတဲ့ကိုစလေယောက်ျားမိန်းမတွေကိုရွေးချယ်ခဲ့ပါတယ်။နော်။ဘုရားသခင်ရွေးချယ်ခဲ့တဲ့ပုံပေါ်တွေထဲမှာမောရှေ၊မေရီယံ၊ရှမွေလ၊အေလိယ၊ဟုဒ်ထတို့ပြီးလို့ရှင်ဒီဘိုရာ၊ဟေရှာယတောင်းမလဲယေရမိနဲ့အချမ်းသောသူများပါဝင်ခဲ့ပါတယ်။ပရောဖက်နဲ့ပရောဖက်များပရောဖက်မများတို့ရှင်ဘုရားသခင်ရဲ့ကိုစလေအနေနဲ့ပြောရေးဆိုခွင့်ရှိသူတွေဖြစ်ခဲ့ပါတယ်။ဒါကြောင့်အဲ့ဒီနေ့အဖြစ်တင့်ကိုငါချစ်တယ်တင်းကိုငါကြိုးစိုက်တယ်တင်းကိုကူညီရငါမှတို့ချင်းအကြံစီရှိတယ်လို့ဖခင်ကပြောနေပါတယ်မိတ်ဆွေဒါကြောင့်သခင်ဖခင်နဲ့ကြမ်းစာတဲ့ကပုံကိုတွေတွေ့ဆုံတဲ့စကားတို့ချင်းစကားအကြောင်းဟာတို့ချင်းကြမ်းစာထဲမှာအတော်များများမှတ်တမ်းနေထားပါတယ်ဒါပေမဲ့အေဒင်ဥယျာဉ်ထဲမှာဖခင်သခင်ကအာဒံနဲ့အေဝါကိုစကားသမီးပြောရင်းနဲ့မိတ္တဟာယဖွဲခဲ့တာတွေကိုနဲ့တော့မတူပါဘူးတခါတည်းရောက်မှာဘုရားသခင်ကတို့ရှင်တန်ရှင်းသောဝိညာဉ်တော်အဖြစ်၎င်းတခါတည်းရောက်မှာတို့ရှင်တန်ရှင်းတဲ့ကောင်းကင်တမန်နေအဖြစ်တော်၎င်းတခါတည်းရောက်မှာမိမိရဲ့တမန်အဖြစ်ရွေးချယ်တော်မူခဲ့တဲ့ သူများနဲ့တဆင့်စကားပြောခဲ့ပါတယ်။ဒါကြောင့်လူသမိုင်းရဲ့ပထမအချိန်တွင်းမှာတို့ရှင်ဖျားသခင်ကနေလာတဲ့ဗျာဒိတ်တော်ကိုရေးသားတဲ့မှတ်တမ်းတင်ထားတဲ့အထောက်အထားတွေရှားပွေတွေ့ရှိခြင်းမရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့ဖျားသီကမှလာတဲ့စကားတွေကိုတိုင်းရိုက်ပဲဖျားသခင်ခန့်အပ်ထားတဲ့ပရောဖက်မှများတို့ရှင်ပြောပြခဲ့တယ်အသေးသူသေးသားတွေကိုပြောပြတယ်ဘုရားရဲ့နောက်လိုက်တွေကိုပြောပြတယ်သူတို့ကဘုရားထံကလာတဲ့အရာတွေအားလုံးယူပါယုံအားဖြင့်တော့ကောင်းတန်ရှင်းသောမြင့်တော်အားဖြင့်ဘုရားပေးခဲ့တဲ့သတင်းကောင်းတွေကိုလက်ဆင့်ကမ်းပြီးတော့ဓာတ်ရိုက်ပဲပြောတယ်ဒီတော့ကြောင့်ရေးသားထားခြင်းမှတ်တမ်းတင်ထားခြင်းတော့မရှိပါဘူးဒါကြောင့်ဘုရားရဲ့အကြောင်းကိုတုံတင်ခြင်းခံရတဲ့သူများတို့ရှင်ဘုရားထံမှသတင်းစကားကိုနှုတ်စကားအားဖြင့်ဝင်ငါခဲ့ကြပါတယ်ခြေတော်မိတ်ဆွေတို့ဖယားသခင်ကမိမိလူတို့နဲ့ဆက်သွယ်ရမှာအတုံးများဆုံးနီးလန်းကတော့တန်ရှင်တော်ဝိညာဉ်တော်လှုပ်ရှားခြင်းဖြင့်ပရောဖက်မများဟာဖယားသခင်အတွက်စကားပြောတဲ့နီးလန်းပဲဖြစ်ပါတယ်။တဟံအောစရာမဟုတ်ပါဘူးချစ်တော်မိတ်ဆွေ။ကျမ်းစာမှာဆိုရှင်အတိလင်းဖော်ပြထားတာကတော့အကယ်စင်စစ်ထာဝရဘုရားသည်မိမိကြုံပရောဖက်တို့အားဖြင့်မဖော်မပြပဲဘယ်အမှုကိုများစင်ရင်တော်မမူဆိုပြီးတော့အာမုတ်ခန်းကြီး၃အငယ်9မှာဆိုရှင်ဖော်ပြထားပါတယ်။ဆက်ပြီးတော့ပရောဖက်များကတို့ရှင်ဘယ်လိုနည်းအားဖြင့်ဖျားစကားကိုလက်ခံကြတယ်ဆိုတာလေ့လာမှတ်သားကြပါစို့ရှင်ပေတရုဩရစာဒုတိယဆောင်ခန်းကြီး1အငယ်27မှာအကြောင်းမူကားအနာဂတ်စကားသည်လူအလိုအားဖြင့်ဖြစ်ဖို့ဒီမဟုတ်ဖျားသခင်ဤတန်ရှင်တော်သူတို့သည်တန်ရှင်တော်ဝိညာဉ်တော်ဤတိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောကြ၏တဲ့ချက်တော်မိတ်ဆွေတို့နောဤလက်ထက်ရေလွှမ်းမှုခြင်းမတိုင်မီမှာချိန်ကလေးကဖယားသခင်ရဲ့ပရောဖက်တွေရှိခဲ့ပါတယ်။ဒါကြောင့်ယူတော်အောက်ရာစာခန်းကြီး14အငယ်15မှာအေးနောက်ကခရစ်တော်ဒုတိယအကြိမ်ကြွလာခြင်းအကြောင်းကိုကြေညာခဲ့တယ်။အာဒမဆင်းသက်၍80မြောက်သောအေးနောက်ကဆိုရှင်အတိုင်းမသိများစွာသောမိမိရဲ့တန်ရှင်းသူတို့နဲ့တကွာကြွလာတော်မူမယ်ဆိုပြီးတော့ဟောကြားခဲ့တယ်။အေးနောက်ဟာပထမဆုံးပရောဖက်ပြုသူဖြစ်ကြောင်းကျမ်းစာမှာတို့ရှင်ဖော်ပြထားပါတယ်။ဒါပေမဲ့အခြားပရောဖက်များလည်းရှိပါတယ်။တမန်တော်ဝိထုခန်းကြီး3အငယ်27မှာကျမ်းသာကပြောထားပါတယ်။ကဘာဦးမှာဆ၍တန်ရှင်သောပရောဖက်ဆရာတို့ကိုနှုတ်ဖြင့်ဖျားသခင်ဗျာဒိတ်တော်မူ၏။ကဘာကြီးကိုရေလွှမ်းမိုးပြီးတော့ဖျက်ဆီးမဲ့အကြောင်းအခြားပရောဖက်တအုပ်ဖြစ်တဲ့နောအေးကဆိုရှင်နှစ်ပေါင်း120ကျော်ပြီးတော့ဟောခဲ့ပါတယ်။ရေလွမ်းမိုးပြည့်တဲ့နောက်မှာပရောဖက်မအများဟာတို့ရှင်ပေါ်လာတာတွေ့ရှိရပါတယ်။ပရောဖက်မအများမှာတို့ရှင်တော့မေရီယန်တို့ဒီဘိုရာတို့ပြီးရင်ယေရမိတို့ယေစကြေလနဲ့အခြားသောပရောဖက်တွေပေါ်ခဲ့တယ်။နော်သူတို့ဟာတို့ရှင်ဖြောင့်မတ်ခြင်းတရားကိုသင်ကြားနိုင်တဲ့ဆရာများဖြစ်ခဲ့ပါတယ်။သူတို့ဟာတို့ရှင်ဘုရားသခင်အတွက်စကားပြောပြီးတဲ့ကျင့်ဝတ်ဆံရနဲ့ဝိညာဉ်ရေးဆံရလမ်းပြတဲ့သူများဖြစ်ခဲ့ပါတယ်။ဒါကြောင့်ဘုရားသခင်ကတို့ရှင်သူရဲ့အလိုတော်ကိုပရောဖက်မများစီကိုတခါတရံယူပါယုံအားဖြင့်တော်ကောင်းတခါတရံမှာဆိုချင်အိမ်မက်အားဖြင့်ရောနှုတ်ကပတ်တော်အားဖြင့်ရောဖော်ပြခဲ့ပါတယ်။ဒါပေမဲ့တန်ရှင်းသောဝိညာဉ်တော်ကတော့အမြဲတမ်းပါဝင်နေပါတယ်။ဒါချစ်တော်မိတ်ဆွေတို့ဖခင်သခင်ကဆိုချင်သူရဲ့သားသမီးဖြစ်တဲ့ကျွန်တော်ကျမတို့ ਨੇ အမြဲတမ်းအဆက်အသွယ်ပြုခြင်းနဲ့အဆက်အသွယ်ပြုခြင်းတဲ့ခါမှာဒီအဆက်အသွယ်ရဖို့ရန်အတွက်သူရဲ့သားသမီးတွေကိုသူထံမှလာတဲ့စကားတွေကိုကြားနိုင်ဖို့ရန်အတွက်ဘုရားသခင်တို့ရှင်ပရောဖက်မအများကိုရွေးချယ်ခဲ့တယ်။နော်ရွေးချယ်ခြင်းခံရတဲ့သူများကိုထပ်ပြီးတော့ရွေးချယ်ပြီးတော့ယုံကြည်စိတ်ထားတဲ့လူတွေကိုရွေးချယ်ပြီးတော့သူကကျွန်တော်တို့အတွက်သတင်းကောင်းကိုပြောစေခဲ့တယ်။ဘုရားသခင်ရဲ့ကြီးမားတဲ့မေတ္တာတော်ကဘလောက်ထိမုံမြတ်တယ်လဲ။ကျွန်တော်ကျွန်မတို့ကိုဘလောက်ထိချစ်တယ်လဲ။ယနေ့ကျွန်တော်ကျမတွေကတို့ရှင်ဘုရားသခင်ထံကနေမှဝေးကွာခဲ့တယ်။ဘုရားသခင်ထံမှနေမှပြေးထွက်နေကြတယ်။တို့မိမလည်းဘုရားသခင်အားလို့ရှင်သူ့ရဲ့သားသမီးတွေကိုပြန်လဲပြီးတော့သူ့ရဲ့ရင်ခွင်တော်ထဲမှာရောက်ဖွေကြံအတွက်ယနေ့ထိတိုင်အောင်မေတ္တာမပြတ်ဖက်နဲ့ဖိတ်ခေါ်နေပါတယ်။ဒါကြောင့်ဒီသတင်းစကားတွေကိုကြားဖို့ရန်အတွက်သူ့ရဲ့ချစ်ချင်းမေတ္တာတွေကိုသိရှိဖို့ရန်အတွက်ဘုရားသခင်အားလို့ရှင်သူ့ရဲ့ကိုယံတော်များဖြစ်တဲ့ပရောဖက်မများအဖြစ်ယနေ့ကျွန်တော်တို့ကိုစကားပြောခဲ့တယ်။ဒါကျွန်တော်တို့နဲ့အတူကျွန်တော်တို့ကိုနေ့တိုင်းစကားပြောခြင်းနဲ့ဘုရားဖြစ်ပါတယ်။ညနေချင်းဆိုင်တွေ့ပြီးတော့စကားပြောခြင်းနေပြီ။ဒါကျွန်တော်တို့ညီမတို့အားလုံးကဘုရားရဲ့စကားတော်ကိုကြားရခြင်းအပြင်ဘုရားရဲ့နှုတ်ကပတ်တွေကိုဆင်ခြင်ခြင်းအပြင်ဘုရားရဲ့ချစ်ချင်းမေတ္တာကိုပုံမသိရှိပြီးတော့ဘုရားရဲ့ဂုဏ်တော်ကိုအမြဲတမ်းချီးမွမ်းရွတ်နိုင်တဲ့ သားသမီးရောက်တန်းဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းနေနေကုန်းချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးပေါ်ဖျားသခင်ကြော်ဝမြတ်ပြတ်စွာသောကောင်းမြတ်တော်လောင်းချပေးပါစေ
新阿丹တော်တရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်တော်တရှင်များရှင်စကားပြေတာမင်္ဂလာအစီအစဉ်မှာကောင်းကင်ဘုံဤပျော်ရွှင်ခြင်းသည်အိမ်တော်မှအစာပြုရမည်ဆိုတဲ့မင်္ဂလာသတင်းစကားအကြောင်းလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်လေးစားရတဲ့မိဘများတို့ရှင်သားသမီးလေးတွေရဲ့နှုတ်နယ်တဲ့စိတ်လေးတွေကိုတည်တံ့ခိုင်မြဲပြီးစင်ကြယ်တဲ့အခြေခံကျင့်ဝတ်တွေနဲ့ခိုင်ကန့်စေရပါမယ်သူတို့လေးတွေရဲ့အခွင့်အရေးရှိချိန်မှာမြင့်မြတ်တဲ့လူကြီးလူကောင်းဘဝကိုရောက်ရှိစေမဲ့အုံမြင့်ကိုချပေးရပါမယ်။မိဘတို့ရဲ့ကြိုးပမ်းဆောင်ရွက်မှုကအစပေါင်းထောင်သောမကတဲ့စုကြည်စုတွေကိုဖြစ်ထွန်းစေပါလိမ့်မယ်။ကောင်းကင်ဘုံကိုဝင်စားထိုက်အောင်ပြုပြင်ပေးထားတဲ့သားသမီးလေးတွေကိုမိဘတွေကယူသေးကန်ဆိုင်ကြပါလိမ့်မယ်။ဖျားသခင်ရဲ့နှုတ်ကပတ်တော်ထဲမှာပျော်ရွှင်တဲ့အိမ်တော်နဲ့အဲ့ဒီအိမ်တော်ကိုဦးစီးတဲ့အမျိုးသမီးတူအကြောင်းကိုဖော်ပြထားပါတယ်။သူဤသားသမီးတို့သည်ထ၍အမိကိုကောင်းကြီးပေးတတ်ကြ၏သူဤခင်ပွန်းကလည်းသူ့ကိုချီးမွမ်းတတ်၏ဆိုပြီးတော့အင်ရှင်မတူအတွက်ဂုံပြုသောကျမ်းပိုက်အဖြစ်ထင်ရှားပေါ်လွင်လျက်ရှိပါသည်လေးစားရတဲ့မိခင်များတို့ရှင်တစ္ဆာရှိတဲ့ဇနီးမိခင်ဖြစ်သူဟာခွန်အားနဲ့နှင့်သိမ့်မှုရရှိဖို့ဖျားသခင်ကိုမျှော်ကိုရပါမယ်ကိုရရှင်ထံကရတဲ့ဉာဏ်ပညာကြောင်းရွံ့ယူသေးတဲ့စိတ်တွေနဲ့သူမရဲ့နေ့စဉ်တာဝန်မှုတရားတွေကိုဆောင်ရွက်ရင်းသားသမီးလေးတွေကလည်းမိခင်ရဲ့ပုံသက်သည့်အတိုင်းဇာရိတကြံ့ခိုင်ပြီးဂုံဒရနဲ့ပြည့်စုံတဲ့လူကြီးဘဝကိုရင်ကျက်စွာကြည်ပင်လာတာကိုတွေ့မြင်ရပါလိမ့်မယ်။သောတာရှင်များရှင်နီလန်းမှန်ကန်စွာနဲ့သွန်သင်ပေးခြင်းခံရတဲ့သားသမီးလေးတွေဟာမဖောက်ပြန်မပြက်စီတဲ့စိတ်နှလုံးရဲ့
တစားဆင်ထားတဲ့သူလေးတွေဖြစ်လာကြပါလိမ့်မယ်။ကောင်းကင်ဘုံကိုဝင်စားဖို့ထိုက်တန်တဲ့သူလေးတွေလည်းဖြစ်ကြပါလိမ့်မယ်။ဒါအပြင်ပင်ပန်းစွာအလုံးလောက်ကံရပြီးဝင်လေးပင်ပန်းနေတဲ့မိခင်အတွက်လည်းအားစေတစ်ခွက်ဖြစ်စေပါတယ်။သောတာရှင်မိဘတွေအနေနဲ့အစိတ်ပြက်အားလျော်မှုမရှိစေဖို့ဖျားသခင်ထံတော်များစီကခွန်အားများကိုရယူလျက်မိသားစုဘဝလေးကိုပြုစုပျိုးထောင်ပေးကြပါစို့လားရှင်။သောတာရှင်မိသားစုဝင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။အားလုံးကိုကျေးဇူးတင်ပါတယ်ရှင်။
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 456 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ